မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအဖွဲ့တို့ကြားတိုက်ပွဲရက်ဆက်ဖြစ်ပွားနေတဲ့မင်းမြားမြို့နယ်အတွင်းဒီကနေ့ပန်းမြောင်းကျေးရွာပေါ်လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကလေးငယ်တချို့သေဆုံးပြီးလူကြီးတချို့ဒဏ်ရာရရှိသွားခဲ့ပါတယ်။ဒီတိုက်ခတ်မှုနဲ့ပတ်သက်လို့မြန်မာစစ်တပ်ကရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုဆွဆွဲထားပြီးဒေသခံတွေဘက်ကတော့မြန်မာစစ်တပ်ဘက်ကပြစ်တာဖြစ်တယ်လို့အခိုင်အမာပြောနေတာပါ။ VOA သတင်းတောက်နိုင်ကိုအိမ်ဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြမြို့နယ်ပန်းမြောင်ကျေးရွာမှာဒီနေ့မနေ့လက်နက်ကြီးကြားရောက်ပောက်ကွဲခဲ့မှုကြောင့်ကျောင်းသားတွေနဲ့အမျိုးသမီးတွေဒေကြီးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံရွာသားတို့ကပြောပါတယ
်။ပန်းမြောင်ရွာအလယ်လောက်မှာပေါ့အဲဒီဘုရားဆယ်ဒီပေါ်မှာလက်နက်ကြီးအထိုင်ရပြီးတော့ပြစ်နေတာအဲမြန်မာစစ်တပ်ကပေါ့ရွာရဲ့ပြင်ဆင်တော်တဲ့တွေကိုအဲ့လိုပဲပြစ်နေတာမနေ့ကတည်းကပြစ်နေတာအဲဒါဒီနေ့မနေ့ဆယ်နှစ်ခွဲလောက်မှာပြစ်လိုက်တဲ့လက်နက်ကြီးစီလုံးကရွာပြင်မထွက်ပဲရွာထဲကိုပဲကျတာဒီကွဲရပေါ့ရွာထဲမှာမိသားစုကျွေးကြရအဲ့ဒီအိမ်မှာပြီးလာကလေး၃ယောက်သုံးသွားပြီအကျောင်းသူ၁၀တန်းတယောက်ပြီးတော့၄တန်းအကျောင်းသားတယောက်မူကျိုးအကျောင်းသားတယောက်နောက်လူကြီး၃ယောက်ကတော့အခုဆံရပြင်းလို့မြောက်ဆေးအောင်သွားနေတယ်ဗျ
ပန်းမြောင်ကျေးရွာအောင်မင်္ဂလာဘုရားတောင်ကုန်းပေါ်မှာထန်ချထားတဲ့မြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်နေမှုတွင်ချိန်သာလွှဲထားတဲ့လက်နက်ကြီးကြီးတစ်လုံးရွာသိမ်းကြားရောက်ပောက်ကွဲသွားလို့ကျောင်းသား၃ဦးသေဆုံးပြီးအမျိုးသမီး၃ဦးအပါအဝင်၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မင်းပြမြို့နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားကြာရာပတိနေ့ကနေဒီကနေ့ထိတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတယ်လို့အေအဖွဲ့ရှိမယ်လို့ထင်ရတဲ့တောင်တွေပေါ်မှာလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်။ဒေသခံရွာသားတွေကတော့မြန်မာစစ်တပ်ရဲ့လက်နက်ကြီးကြီးလို့ပြောဆိုနေပေမဲ့မြန်မာစစ်တပ်နေရာယူထားတဲ့ပန်းမြောင်ကျေးရွာတွင်အေအေဖွဲ့ဘက်ကပြစ်လိုက်တဲ့လက်နက်ကြီးဖြစ်ကြောင်းအနောက်ပိုင်းတန်းစစ်သည်နာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကပြောပါတယ
်ကျွန်တော်တို့အင်းရှင်းတဲ့တပ်ကအဲ့ဒီပန်းမြောင်ရွာဖုံးကျောင်းမှာတော့လည်းစီကြီးရောအဲ့ငါဆောင်ကုန်းဝါနေပေါ်မှာအဲ့မှာနေရပန်းမြောင်ရွာဆိုတာပြည်ရဲ့အခြေခံတိဆောက်ထားတဲ့ရွာပဲလေပန်းမြောင်ရွာထဲမှာကျွန်တော်တို့တပ်ကိုဓာကြီးလှုပ်ရှားအနေနဲ့အဲ့နာမှာထားလိုက်တာထားတဲ့အခါကျတော့သူတို့ရဲ့အဓိကပင်မနေရာကြီးကိုကျွန်တော်တို့ကထိန်းချုပ်လိုက်တဲ့အတွက်ကြောင့်မို့လို့တော်တော်ခက်ခဲဖြစ်သွားတဲ့သဘောရှိတယ်။ဒီတောင်ကျန်းသူတွေကအဖြစ်ပဲနေပြီးတော့မှအဲ့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေရှိတဲ့ရွာထဲကိုပြန်ပစ်တာ။ဒီအခါကျတော့အေးကြီးလိုက်တဲ့ပုံကရွာဆက်မှာကျပြီးတော့တော့အောင်ပြီးတော့အတန်ရတယ်
ပန်းမြောင်ကျေးရွာတွင်ပြစ်ခတ်မှုကအေအေဖွဲ့ရဲ့လက်ချက်လို့မြန်မာစစ်တပ်ရဲ့ဆွဆွဲချက်ပေါ်အေအေပြန်ကြားရေးကိုဆက်သွယ်မေးမြန်းခဲ့ပြီးမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူးပန်းမြောင်ကျေးရွာတွင်လက်နက်ကြီးပြစ်ခတ်နေတဲ့ပုံမှာပန်းမြောင်ရွာရွှေဘောင်တင်ကျောင်းဆရာတော်ဦးပညာဝန်သားကခုလိုမိန့်ပါတယ
်ဘုံဘုံတော့စဉ်းမကောင်းဘူးပေါ့လက်နက်ကြီးကမလာပြစ်ခတ်လို့တာဒီဝါကျစီပြစ်ခတ်မရှိဘူးတမလို့ကကြီးကလည်းဘာရတော့ပြည်နေအဲ့တော့ shopping ကနေတော့အားသာမသုံးတော့ TV တေဘူးတို့ကျွန်တော်ပြည်သူတွေကမရှိဘူးလေ
တခြားပန်းမြောင်ရွာသားလူကတော့မြန်မာစစ်တပ်ကနေပြစ်ခတ်တာဖြစ်ကြောင်းပြောဆိုပါတယ
်ကျွန်တော်တို့ပန်းမြောင်ရွာဖြစ်မှာအေအေတွေမရှိပါဘူးအေအေတွေရှိတာကသူတို့အေအေရှိတဲ့နေရာကိုမတော်ဘူးလေရွာချင်းမှာရွာသားတွေကိုခုတုံးလုပ်ပြီးနဲ့ဒီလိုလုပ်ကြတာတဲမတော်ကပြေးတာပါခမတဲမတော်
စီရပတိပခတွင်အရသားတွေထိခိုက်တိမ်ဆုံးတဲ့အပေါ်မဖြစ်သင့်ကြောင်းမင်းပြမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဆက်နိုင်ကပြောပါတယ်ပြီးခဲ့တဲ့2023ခုနှစ်ဒီဇင်ဘာလကနေဒီနှစ်ဇူလိုင်လအထိမြန်မာစစ်တပ်နဲ့အေအေဖွဲ့တို့စစ်ရေးတင်းမာမှုဖြစ်စဉ်တွင်အရသားတိမ်ဆုံး62ဦးနဲ့ဒဏ်ရာရသူ156ဦးကျော်ရှိနေပြီလို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံကနေစီရင်ကောက်ယူထားပါတယ်ခင်ဗျာ